ဇွန်လ27ရက်တက်တဗင်းရဲ့ကစားကြရကဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဒင်းမတ်နဲ့ဩစတြေးလျတကောစီတည်ကြပါတယ်။ဒင်းမတ်ကဂိုးရင်ဆောက်တင်တာပါ။နောက်ပိုင်းမှာဂိုးအေရီယာတွင်ဒင်းမတ်ကစားသမားရဲ့လက်နဲ့ထိရလို့ပင်လော်ဒီရပြီးဩစတြေးလျကခြေပောက်ဂိုးနဲ့တည်ထိခဲ့တာဖြစ်ပါတယ်။ပြင်သစ်နဲ့ပီရူးပွဲမှာတော့ပြင်သစ်ကပီရူးကိုတကောဂိုးမရှိနိုင်နိုင်ပါတယ်။မနေ့ကနောက်ဆုံးကစားခဲ့တဲ့အုပ်စုဒီကအာဂျင်တီးနားနဲ့ခရိုအေးရှားပွဲကတော့အထူးခြားဆုံးလို့ဆိုရမှာပါ။ကဘာဖလားနှစ်ချိန်ပိုင်ရပြီးတဲ့ကဘာကျော်အာဂျင်တီးနားဟာခရိုအေးရှားတင်ကို3ခုဂိုးမရှိနဲ့အရှုံးပေးခဲ့ရပါတယ်။လူတက်ရတဲ့အာဂျင်တီးနားဘောသမားမက်ဆီဒီတစ်ပွဲမှာလည်းခြေစမ်းမပြနိုင်ပါဘူး။ဂျူန22ရက်တောက်ကြမ်းမှာကစားမယ့်ပွဲတွေကတော့အုပ်စုအီကဘရာဇီးနဲ့ကော့စတာရီကာ၊အုပ်စုဒီကနိုင်ဂျီးရီးယားနဲ့အိုက်စ်လန်၊အုပ်စုအီကဆာဗီးယားနဲ့ဆွစ်ဇာလန်တင်းလို့ဖြစ်ပါတယ်။ကမ္ဘာကျော်ဘရာဇီးတင်းတဲ့ပထမပွဲတော့ဆွစ်ဇာလန်ကိုအနိုင်မကန်နိုင်ပါဘူး။တကောစီတေးကြတာပါ။မနေ့ကဘရာဇီးချင်းနဲ့ဘလို့လဲအာဂျင်တီးနားလိုနာမည်ကြီးထမင်းကဖြစ်နေမလားဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်။